My beloved sisters,
ချစ်တော်ညီကောင်မောင်နှမမြတ်ခင်ဗျာဘုရားသခင်ဟာအသွေးအထိစိတ်ကူးအာယုံစွာလည်းမဟုတ်ပါဘူးသူဟာတန်ရှင်းသောဝိညာဉ်ဖြစ်ပြီးတန်ရှင်းသောသူဖြစ်ပြီးတမန်ကျမ်းစာမှာသင်ကြားတဲ့အတိုင်းမျက်နာလက်နဲ့ဂုဏ်တရေနဲ့ပြည့်စုံတဲ့ရှင်ပြန်ထမြောက်တဲ့ကိုယ်ခန္ဓာရှိပါတယ်သူဟာတကယ်စင်စစ်ဖြစ်တယ်သူဟာကျွန်တော်တို့တဦးချင်းစီကိုတည်ပြီးကျွန်တော်တို့ကိုချစ်ပါတယ်ကျွန်တော်တို့ကိုသူကကောင်းခြင်းမင်္ဂလာပေးခြင်းပါတယ်ယေရှုကပြောခဲ့တယ်သားဒီမုံကိုတောင်းရင်မိမိသားကြောက်ကိုပေးမိသူငှားကိုတောင်းရင်မွေးကိုပေးမိသူတစုံပြောက်မြသင်တို့တွင်ရှိသလောသင်တို့သည်အစိုးဖြစ်လျက်ပင်ကိုသားတို့ကိုကောင်းသောအရာကိုပေးတတ်လျင်ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖသည်ကောင်းသောသူတို့အားတောင်းသောအရာကိုတာ၍ပေးမည်မဟုတ်လောကိုယ်ပိုင်အတွေ့အကြုံကိုပြောရရင်ပို့ပြီးတဘောပေါက်နိုင်ပါတယ်ကျွန်တော်ဟာလူငယ်ဆောင်ဖြစ်ပြီးဘော့စတန်ကလေးဆေးရုံမှာသင်တန်းတက်နေစဉ်အနိုင်ပေါင်းများစွာလှုပ်လှုပ်ခဲ့တယ်And Manchester City ကနေ Waterway မှာကျွန်တော်စပိန်စီးသွားခဲ့တယ် because ကျွန်တော်ရဲ့ကလေးနဲ့မိဇနီးတွေဟာကောက်လို့ရှိတယ်။တင်ရည်မှာကျွန်တော်နိုင်ပေါင်းများစွာလှုပ်လှုပ်ပြီးပြန်လာတော့မောလဲမောစားလဲစားစိတ်တက်လဲကြာမိတယ်။အိမ်ကိုရောက်ပြီးကလေးနဲ့ဇနီးတဲ့နဲ့ပျော်ရွှင်စွာချိန်ကုန်ရမချင်ဘူးကျွန်တော်သိတယ်။ဒါပေမဲ့ကျွန်တော်စပိန်ကိုအားဆိုင်ပြီးမှနေနေရပါတယ်။အိမ်ပြန်လာမှရှိတဲ့ကြက်သားကြော့ဆိုင်ကကြက်သားတုံးလောက်စားလိုက်ရရင်တော်တော်လေးအဆင်ပြေမယ်အလဲအစာပြေမယ်အမောလဲပြေမယ်ဆိုင်မှာရှိတဲ့ချက်ပေါင်တဲ့ခြေောက်ကိုကျွန်တော်29ပြားစီနဲ့ဈေးလျှော့ရောင်းနေတာကိုတွေ့ခဲ့တယ်။ဒါပေမဲ့ကျွန်တော်မှာ5ပြားပဲရှိပါတယ်။ဆက်လက်ပြီးစပိန်နဲ့လာရင်ဖျားသခင်ကိုကျွန်တော်ဆုတောင်းရင်သူ့ရဲ့နမိတ်လက္ခဏာတွေ့ဖို့ကျွန်တော်ဆုတောင်းခဲ့တယ်။ကျွန်တော်ကသူ့ကိုတကယ်နမိတ်လက္ခဏာဖြစ်နေပြောဖို့တည်းမပြောခဲ့ပဲနဲ့ကျွန်တော်ကိုကျင်နာပေးမဲ့ကောင်းချီးမင်္ဂလာပေးဖို့ပဲပြောခဲ့ပါတယ်။မြေကြီးပေါ်ကိုတေချာစွာကြည့်ပြီးစပိန်နဲ့လာပြီမဲ့ဘာမှမတွေ့ဘူး။ဒါပေမဲ့ယုံကြည်တဲ့စိတ်အပြည့်ဝနဲ့စပိန်နဲ့လာတာဆိုင်နာရောက်လာပါပြီ။ထို့နောက်စက်သားဆိုင်ရဲ့တပ်ဖက်လမ်းပေါ်မှာမြေပေါ်မှာ25ပြားကိုကျွလိုက်ရပါတယ်။ဂျေဇူးတင်စွာချိတ်ဆန်းစွာစွာနဲ့25ပြားကိုကောက်ယူပြီးစက်သားကြော်ကိုဝယ်ပြီးအရသာရှိစွာနဲ့စားလျက်အိမ်ကိုပျော်ရွှင်စွာစပိန်နေပြီးပြန်လာခဲ့ပါတယ်။တနာကျင်နာစွာကောင်းကင်ဘုံမှဖျားသခင်အရာရာတိုင်းနေရာတိုင်းကိုဖန်ဆင်းအုပ်ချုပ်သူဟာအသေးဖွဲလေးဆူတောင်းတာကိုလည်းကြားခဲ့ပါတယ်။သူဟာဒီအသေးဖွဲလေးကိုဘာဖြစ်လို့ဂီရုစိုက်တာလဲလို့မေးမိတယ်။ကျွန်တော်ရဲ့ယုံကြည်ခြင်းကတော့ဘုရားသခင်ဟာကျွန်တော်တို့ကိုတိတ်ချစ်တဲ့အတွက်ကျွန်တော်တို့ရဲ့အရေးကြီးတဲ့အရာများမှာသူ့အတွက်လည်းအရေးကြီးလာပါတယ်။ကြီးမားရေးမှန်ကန်တဲ့အရာတွေကိုသူဘလောက်တောင်ကူညီခြင်းမဲဆိုတာကိုသိရှိပါတယ်။ကလေးငယ်များလူငယ်များအရွယ်ရောက်သူများကောင်းကင်ဘုံမှာဖျားသခင်ဟာသင်တို့ကိုကောင်းကြီးမင်္ဂလာပေးခြင်းပါတယ်။ကျွန်တော်တို့ရဲ့စိတ်ဆန္ဒကိုမတားမြစ်ပေမဲ့သူ့ရဲ့အကူအညီကိုဆုတောင်းခြင်းဖြင့်တောင်းလျှောက်ရပါမယ်။ဆုတောင်းခြင်းဟာဖျားသခင်မှတန်ဖိုးရှိတဲ့လူသားအတွက်တန်ဖိုးရှိဆုံးဆုကျေးဇူးများစွာထဲမှတစ်ခုပါဖြစ်ပါတယ်။တခြင်းကယေရှုရဲ့တပည့်တော်များကဖျားသခင်ဆုတောင်းခြင်းကိုတင်ပေးပါလို့ပြောခဲ့တယ်။ကိုရောကဆုတောင်းခြင်းအရေးကြီးတဲ့အချက်များဥပမာဖြင့်ပေးခဲ့ပါတယ်။ယေရှုဥပမာပေးချက်များမှာကျွန်တော်တို့ကောင်းကင်ဘုံမှာဖျားကိုစကားပြောရပါမယ်ကောင်းကင်ဘုံ၌ရှိတော်မူသောအဖဖျားသခင်နဲ့တရားရေးစကားပြောရတာထူးမြတ်တဲ့အခွင့်အရေးပါပဲကျွန်တော်တို့ဘယ်သူကမှဆုမတောင်းပါဆုတောင်းတဲ့အခါဖျားသခင်နာမည်ကိုခဏခဏမတုံ့ပဲထက်တလဲလဲအကျိုးမရှိသောစကားကိုမဆိုဖို့တတိယပါကိုရောဤနာမတော်ရည်တည်လေးမျက်ချင်းရှိပါစေတော်ယေရှုဟာသူ့ရဲ့ဖခင်နဲ့စကားပြောတဲ့ခါမှာအဖအ í ဘုံတော်ကြီးမားခြင်းကိုအတိမတ်ပြုပြီးချီးမွမ်း၍ဂျေဇုတင်ခြင်းကိုပြောပါတယ်ဖခင်တခင်ကိုယုံကြည်စွာဖြင့်ဂျေဇုတော်ချီးမွမ်းခြင်းဟာဆုတောင်းခြင်းမှာရည်ကြီးတဲ့အချက်ဖြစ်ပါတယ်နိုင်ငံတော်တည်ထောင်ပါစေတော်အလိုတော်ဒီကောင်းကင်ဘုံ၌ပြည့်စုံတကယ်သို့မြေကြီးဘုံမှာပြည့်စုံပါစေတော်ကျွန်တော်တို့ဟာကိုရောရှင်ထံလုံးလုံးမိခိုးပြီးကျွန်တော်တို့ရဲ့ဆန္ဒအတိုင်းမဟုတ်ပဲကိုယ်ရောရဲ့အလိုဆန္ဒအတိုင်းလိုက်ရှာဖို့ဆုတောင်းရပါမယ်။တမန်ကျမ်းစာပိဋကကရှင်းပြထားပါတယ်။ဆုတောင်းခြင်းသည်ဖျားပြီးလိုရောနှင့်ကလေးငယ်၏အလိုဆန္ဒတို့တစ်ခုနှင့်တစ်ခုတဘောတူညီအောင်ပြုဆောင်ခြင်းဖြစ်ပါတယ်။ရည်ရွယ်ချက်နှင့်ဆုတောင်းခြင်းကဖျားသခင်၏အလိုတော်ကိုပြောင်းဖို့မဟုတ်ပါဘူး။ဖျားသခင်ထံမှရမယ့်ကောင်းချီးမင်္ဂလာများအပြင်ထပ်ပြီးရယူဖို့ဆုတောင်းခြင်းပဲဖြစ်ပါတယ်။အတမွေးလောက်သောအစာကိုကျွန်တော်တို့အရင်ပေးသနာတော်မူပါ။ကျွန်တော်တို့လိုချင်တာကိုကျွန်တော်ကိုယ်တော်ထံမှာတောင်းလျှောက်ပါတယ်ဖခင်သခင်နဲ့ဆုတောင်းရင်တစ္ဆာရှိဖို့လိုပါတယ်ဥပမာကျောင်းဆရာမသင်ခန်းစာကိုယူမဆိုင်ပဲမကြိုးစားပဲစာမေးပွဲမှာကူညီဖို့ဆုတောင်းခြင်းဟာတစ္ဆာနဲ့မပြည့်ဝပါဘူးကျွန်တော်ဖခင်သခင်နဲ့ဆုတောင်းတိုင်းတန်ရှင်သောဝိညာဉ်တော်ရဲ့လှုံ့ဆော်မှုကိုခံစားမိတယ်ကိုယ့်ဘက်ကနေကြိုးစားဖို့လိုကြောင်းပြောနေပါတယ် then I must commit and do more. And ပြီးတော့ကျွန်တော်တို့ဝန်ခံပြီးကြိုးစားရပါမယ်။ကိုယ်ကိုယ်တိုင်လှုပ်ဆောင်နိုင်လဲနဲ့ဘုရားသခင်ကိုအကူအညီတောင်းတာမျိုးကိုကျွန်တော်တို့ဘုရားသခင်အလိုမရှိပါ။ကျွန်တော်တို့ပြည်များကိုခွင့်လွှတ်ပါ။နောင်တရဖို့ဆုတောင်းခြင်းဟာအရေးကြီးပါတယ်။မမေ့ပါနဲ့။နောင်တတရားရရင်တိကျလေးနဲ့ပြီးကြာရှည်ခံရပါမယ်။သူတစ်ပါးသည်ကျွန်တော်တို့ကိုပြမာသောအပြစ်များကိုကျွန်တော်တို့သည်ခွင့်လွှတ်တကယ်သို့ကိုရောဟာရှင်းလင်းစွာပြောထားပါတယ်။ကျွန်တော်တို့ရဲ့အပြစ်များကိုခွင့်လွှတ်ရတဲ့ကျွန်တော်တို့အပေါ်မှာပြမာသောသူတို့ကိုကျွန်တော်တို့ခွင့်လွှတ်ရပါမယ်။တခါတည်းရဲ့အချို့လူများကျွန်တော်တို့ပေါ်ပြမာတဲ့ပြစ်တွေကိုပြင်းထန်လို့ခွင့်လွှတ်ဖို့မေးထမ်းဖို့ခံရလာပါတယ်။ထိုကျင်နာမှုများဘုရားသခင်ထံမှာပရိငင်ကျမ်းစာ64မှာကိုရောကငါကိုရောခွင့်လွှတ်ခံရမယ့်သူကိုခွင့်လွှတ်မယ်ဒါပေမဲ့တင်းတို့ဟာလူအလုံးကိုခွင့်လွှတ်ရမယ်တင်းဤစိတ်ထဲ၌ပြောရမည်မှာတင်းနှင့်ကျွန်ုပ်ကြားမှာဘုရားသခင်ဆုံးဖြတ်မယ်ကိုကောင်းပြုလင်ဘုရားသခင်ဆုပေးမယ်ထို့နောက်အလုံးကိုမေ့လိုက်ပါစိတ်ချမ်းသာမှုရလိုလင်ဘုရားသခင်လက်တော်ထဲအလုံးကိုအနှံလိုက်ပါအပြစ်သွေးဆောင်သူမလိုက်မပါစေပဲမကောင်းသောမှုရမှလည်းကယ်နှုတ်တော်မူပါထို့ကြောင့်မာနဤပရိယေကိုသားစီနိုင်မည်အကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နက်စုံကိုဝတ်ဆောင်ကြလောရှေလန်ခီမှာတခါတည်းကြုံတွေ့တတ်တဲ့ဘေးရန်တွေများအတွက်ကာကွယ်ပေးရန်ဆုတောင်းရပါမယ်။ကျွန်တော်ရဲ့မိတ်ဆွေများခင်ဗျာကိုရောဖျားသခင်နဲ့အတူရှိပြီးကာကွယ်ပေးဖို့ဆုတောင်းရမမေ့ပါနဲ့။အစိုးပိုင်းတို့ခွင့်နှင့်ပေါင်းတကူအနုဘော်ဒီကဘာဆက်ဆက်ကိုရိုနာရှိပါ၏။မှတ်သားလိုက်နာဖွဲ့ဖြစ်တော့နောက်ဆုံးပိုင်းဆုတောင်းချက်မှာဖျားသခင်ကုန်းတော်ကိုချီးမွမ်းပြီးဖျားသခင်ကိုယုံကြည်စွာနဲ့ကျေးဇူးတင်ဆက်ရပါမယ်။ဖျားသခင်ဟာတကူအနာနဲ့ပြည့်ဝပြီးကောင်းကင်နိုင်ငံတော်ကိုအုပ်ချုပ်တဲ့ဆိုတာကိုယုံကြည်ရင်သူဟာအရာရာတိုင်းကိုတာဝန်ယူပြီးကျွန်တော်တို့ကိုလေးနဲ့ဆွာချစ်တယ်ကျွန်တော်တို့ပျော်ရွှင်မှုရရှိခြင်းတွေဆိုတော့ကျွန်တော်တို့သိရပါမယ်ပျော်ရွှင်ခြင်းတက်တာရခြင်းကိုရောအလိုထက်ဘုရားသခင်အလိုတော်ကိုယ့်အလိုထက်ဘုရားသခင်အလိုတော်အတိုင်းလိုက်ရှောက်နိုင်ရမယ်ဆိုတော့ကျွန်တော်သိခဲ့ပါတယ်ကိုဘုရားသခင်နဲ့ဆုတောင်းဖို့မထိုက်တန်ဘူးလို့တွေးမိတယ်ဆိုရင်ဒီအကြံဟာနှစ်ဆိုးရဲ့အကြံဖြစ်တယ်နှစ်ဆိုးကကျွန်တော်တို့ဘုရားသခင်ဆုတောင်းခြင်းမလိုလားပါဘူးကိုဟာအပြစ်များလို့လို့ဆုမတောင်းရဘူးလို့ဆိုရင်နေမကောင်းလို့လို့ဆရာဝန်ကိုမတွေ့တင်ဘူးလို့ပြောတယ်နဲ့တူပါတယ်။ဘာမှမစင်စားပါနဲ့။ဖခင်ပဲဆုတောင်းပါကိုတိုင်းကလည်းဖခင်သခင်အလိုတော်အတိုင်းလိုက်လျှောက်ပါ။ဖခင်သခင်ဟာဆုတောင်းနေတဲ့သူတွေဆုတောင်းခြင်းရောလှုပ်ဆောင်ခြင်းမှပြုတဲ့သူကိုပုံနှစ်တက်ပါတယ်။စိတ်ညော်တွင်တိုင်းတောက်ရင်တက်တာတို့လိုမျိုးဖြစ်ပါတယ
်
When I say ဆုတောင်းခြင်းဟာကျွန်တော်တို့အတွက်ဆုတောင်းဖို့အခွင့်အရေးဖြစ်ပါတယ်။ကောင်းကင်ဘုံမှာဘုရားသခင်နဲ့စကားပြုခဲ့ရပြီးသူရဲ့ဝိညာဉ်တော်ခံစားမိတဲ့ပြင်ကျွန်တော်တို့ကိုအပြေပေးပြီးစကားလည်းပြောပါတယ်။အချင်းချင်းစကားပြောတယ်လို့မျိုးမဟုတ်ပါဘူး။ဩကတာဘွိုက်ကေပက်ကရှင်းပြခဲ့တယ်ချိုတာနူးငဲ့နဲ့အာသက်ဖွယ်ရအတန်ဟာနားမကြားရတဲ့ထက်နှလုံးထဲမှာပို့ပြီးခံစားရပါမယ်ဖြူစင်သောအသိဉာဏ်ကိုစိတ်ထဲမှာပေါ်လာနိုင်ပါတယ်ညွန်ကြားချက်စိတ်ထဲမှာပေါ်လာတယ်တိုက်တွန်းနှိုးဆော်တဲ့ခံစားမှုမျိုးရှိပြီးဆွဲမဲ့ရပါမယ်တခါတလေကျွန်တော်တို့တန်ဖိုးရှိစွာဆူတောင်းပေးမယ့်အဖြစ်မရတယ်လို့ပဲထင်မိပါတယ်ကျွန်တော်တို့ယုံကြည်မှုရှိရမယ်ကျွန်တော်တို့ဟာကျွန်တော်တို့အကောင်းကြီးမင်္ဂလာခံစားဖို့အတွက်သူ့လမ်းနဲ့သူ့အချိန်မှာဖြည့်ပေးပါတယ်တုံမဟုတ်ပို့ပြီးတွေးကြည့်လိုက်ရင်ကျွန်တော်တို့ဘာလို့ရမယ်ဆိုတာလုံးလုံးသိနေပြီဆိုတာတဘောပေါက်ပါမယ်ဆူတောင်းလို့အဖြစ်ချက်ချင်းပြစိတ်တက်မကြပါနဲ့နိုင်ငံခြားဘာသာကိုတင် जा တယ်လို့မျိုးလေးကြည့်ရပါမယ်ဝိညာဉ်တော်ရဲ့စကားကိုတင် जा ရင်သင်ဟာကြီးမားသောယုံကြည်ခြင်းနဲ့တကွာအမှန်တရားနဲ့ပြည့်စုံမယ်ဆိုတာကိုသိရှိပါကျွန်တော်တို့ချက်လက်စွာသောဩဂတာသောမက်ဆစ်မွန်ဆင်ရဲ့အကြံပေးချက်များကိုမျက်နှာလှပါတယ်။သူကပြောခဲ့တယ်ကျွန်တော်ရဲ့အတန်ကိုကြားတဲ့သူများခင်ဗျာဒုက္ခများကြီးမားသည်ဖြစ်စေငယ်သည်ဖြစ်စေခံစားရုံးကန်နေကြသူများဆုတောင်းကြပါစိတ်ဝိညာဉ်ခွန်အားတို့တက်ပြီးငြိမ့်သက်ခြင်းကိုရပါမယ်ဆုတောင်းခြင်းဟာကျွန်တော်တို့ကိုချစ်တော်ကောင်းကင်ဘုံမှဘုရားသခင်ထံသို့ချင်းကပ်တော်လမ်းဖြစ်ပါတယ်။သူကိုဆောင်ရှင်ပြည့်စကားပြောပါထို့နောက်အဖေကိုနားထောင်ပါအံ့ဩဖွယ်ရာနမိတ်လက္ခဏာဆုတောင်းခြင်းမှဖြစ်လာပါတယ်ကျွန်တော်ဟာကောင်းကင်ဘုံမှဖခင်သခင်ရဲ့စတောင်းခြင်းဖြစ်အဖြစ်တော့တောက်ရောက်နိုင်တော့ခွင့်အာဏာရတဲ့အတွက်အလေးနဲ့ဆော်ပဲကျေးဇူးတင်ပါတယ်။အကျင့်များစွာသူကကျွန်တော်ရဲ့စတောင်းခြင်းကိုနားထောင်ပါတယ်။အဖြေပေးတယ်။တခါတည်းချူပြီးနမိတ်ပြရဲ့ဖြေတွေသူဟာအသက်ရှင်နေဖခင်ဖြစ်တယ်ဆိုတာကျွန်တော်သိတယ်။ဖခင်သခင်ရဲ့သားတော်ယေရှုဟာအသက်ရှင်နေကယ်တင်ရှင်ဖြစ်ပါတယ်။ဤအသင်းတော်ဟာဖခင်သခင်အသင်းတော်မြေပေါ်မှာကိုရောရဲ့နိုင်ငံတော်ဖြစ်ပါတယ်။အသင်းတော်၏လုပ်ငန်းများဟာမှန်ကန်ပါတယ်။ Thomas S. Monson ဟာကျွန်တော်တို့ရဲ့အထူးစတောင်းပေးတဲ့စတောင်းပေးပါတယ်။သူဟာဖျားသခင်ရဲ့ Prophet ဖြစ်ကြောင်းတည်တည်ခံပါတယ်။ဤအားလုံးကိုသခင်ယေရှုခရစ်တော်၏နာမတော်မြတ်၌တည်တည်ခံပါ၏။အာမင်။